Welcome to the Voice of America in Burmese.
Mingla nyane ke ma tora shin mya shin American bi law so Washington DC myo ro ka ne VOA Myanmar bai season ye 2018 khu ne matla 28 ye ne inga ne nyane ke season rue ko line to meter 16 19 25 ro ka ne dai yai thau lwin pe ni ba bi shin တော်ရရှင်များရှင်လန်းချမ်းမြေ့ကြပါစေရှင်ကျမသင်္ကီထိုက်ပါ
ကျွန်တော်အောင်လင်ဦးပါဒီညနေနားဆင်ရမယ့်သတင်းတွေထဲမှာတော့အမေရိကန်သမ္မတဘရက်အိုဘားမားလက်ထက်မှာပြတ်ထန်းထားတဲ့ပတ်ဝန်းကျင်ထိန်းသိမ်းရေးစည်းမျဉ်းတွေကိုပြတ်သိမ်းမဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်ဒီနေ့လက်မှတ်ရေးထိုးထုတ်ပြန်မှုရှိနေပါတယ်မော်စကိုမြို့တော်မှာဆန္ဒပြခဲ့တဲ့အထက်ခံခေါင်းဆောင်ကိုတရားရုံးကထောင်နဲ့ငွေနဲ့ချမှတ်လိုက်ပါတယ်ဒီလိုထိတ်တန့်ရောက်နိုင်ငံတကာနဲ့ဒေတာရင်းသတင်းတွေကိုကိုဝင်းမင်းနဲ့အတူကြီးညာပေးသွားမှာပါ
ကောင်းပါပြီရှင်စီဘေးဆောင်စခန်းတွေကိုတွားရောက်ခဲ့တဲ့ဒေါအောင်ဆန်းစုကြည်ရဲ့ကချင်ပြည်နယ်ခီးစဉ်ဆိုင်ရာသတင်းကိုတော့သတင်းတွေကြေညာပြီးမှအရင်ဆုံးနှာစင်ချရပါမယ
်။ NCA ထိုးပြီးမှငင်းချည်ဆွေးနွေးမှုမှာပါဝင်လာပြီးဟိုကိုလိုချင်တာလာပြီးမှဆွေးနွေးတင်ပြတောင်းဆိုမှုတွေပြုလုပ်မှု
ကချင်နှစ်ချင်းခရီးရန်အသင်းရဲ့အကြီးအကဲဒေါက်တာကလမ်ဆမ်ဆောင်ပါရှင်မကြာခင်မှာနားဆင်ကြရပါမယ်။ထိုင်းနိုင်ငံမှာတည်တံနဲ့ရင်ဆိုင်နေရတဲ့မြန်မာနိုင်ငံသားနှစ်ဦးအတွက်အယူခံပြင်ဆင်နေတဲ့အခြေအနေနောက်နိုင်ငံတကာသတင်းတွေဘက်မှာတော့အမေရိကန်သမ္မတရဲ့အထူးအကြံပေးသမဲဖြစ်သူဂျရက်ရှ်ကူရှနာကလွှတ်တော်ရှေ့မှောက်မှာထွက်ဆိုမဲ့အကြောင်းနောက်လာမယ့်ဆယ်စုနှစ်အတွင်းကုန်ပစ္စည်းအတုအပထုတ်လုပ်မှုတွေတိုးလာနိုင်ခြင်းရှိတဲ့ဆိုတဲ့သတင်းဆောင်ပါတစ်ပုဒ်ကိုလည်းတင်ပြပေးဖို့ရှိပါတယ်။အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုဝင်းမင်းတို့ကကြေညာပေးကြပါအောင်ရှင်။
အမေရိကန်သမ္မတဘရက်အိုဘားမားလက်ထက်ကပြဋ္ဌာန်းထားတဲ့ပတ်ဝန်းကျင်ထိန်းသိမ်းရေးစည်းမျဉ်းတွေကိုပြတ်သိမ်းမဲ့အမေရိကန်ဒီကနေ့မှာသမ္မတဒေါ်နယ်ထရန့်လက်မှတ်ရေးထိုးထုတ်ပြန်မှာဖြစ်ကြောင်းသမ္မတအင်ပြူတို့တာဝန်ရှိသူတွေကပြောပါရယ်သမ္မတမင်းကြောင့်ကမ္ဘာ့ရာသီဥတုပေါ်လူတွေရဲ့လုံရက်တွေကနေရက်ခတ်နိုင်တဲ့အကျိုးဆက်တွေနဲ့ပတ်သက်လို့နိုင်ငံရေးပါတီကြီးနှစ်ခုကြားအခြေတင်ငင်းကုန်နေရတဲ့တကြောပြန်ပေါ်ပေါက်လာသလိုရာသီဥတုဆိုင်ရာသဘောတူညီချက်တွေရရှိဖို့ဆက်စုနှစ်တွေနဲ့ချီပြီးတစ်ကမ္ဘာလုံးတိုင်းတန်တဲ့ဝန်ဝင်ကျိုးပန်းမှုတွေဆုံးရှုံးမှာကိုစိုးရိမ်မှုတွေလည်းထွက်ပေါ်လာပါရယ်အမေရိကန်သမ္မတရဲ့အမေ့ကြောင့်ကျိုးပန်းကလေးများအားလုံးပျက်စီးကုန်လိမ့်မယ်လို့အများကမြင်နေသလိုသိပ္ပံပညာရှင်တွေလည်းသဘောကျမှာမဟုတ်တဲ့အကြောင်းကမ္ဘာ့အုပ်စိုးလာပျက်စီးမှုနဲ့ပတ်သက်တဲ့သုတေသနလေ့လာချက်ကြောင့်1995ခုနှစ်မှာနိုဘယ်ဆုရရှိထားတဲ့နယ်သာလန်နိုင်ငံကသုတေသီပေါ်ခရဇန်က VOA ကိုပြောပါတယ်စီးပွားရေးအတွက်အထူးကရည်ရွယ်ထုတ်ပြန်လိုက်တဲ့အမေ့ဟာပတ်ဝန်းကျင်ကိုထိန်းသိမ်းဆောက်ရှောက်ရင်းအမေရိကန်မှာစွမ်းရည်တွန်းမြင့်ထုတ်လုပ်သွားနိုင်မှုသမ္မတထရန့်ကယုံကြည်ထားကြောင်းလည်းအင်ပြူရောအစီအမံရရှိသူကဒင်းနောက်တွေကိုပြောပါတယ်စီးပွားရေးခိုင်မာအားကောင်းတာဟာပတ်ဝန်းကျင်ကိုထိန်းသိမ်းဆောက်ရှောက်ဖို့အကောင်းဆုံးနည်းလမ်းဖြစ်ကြောင်းလည်းအင်ပြူရောအရှိကပြောဆိုခဲ့တာပါသမ္မတထရန့်ကတော့အရင်ဆိုးရလက်ထက်ကပတ်ဝန်းကျင်ဆိုင်ရာမူဝါဒတွေကိုစတင်တဲ့သဘောထားတွေကိုအချင်းချင်းပြောဆိုထားဖို့ပါတယ်သမ္မတရွေးကောက်ပွဲအတွက်မဲဆွယ်ချိန်မှာလည်းသမ္မတအိုဘားမားရဲ့တန်ရှင်းတဲ့စွမ်းအင်အစီအစဉ်ဟာအသုံးမချတဲ့မူဝါဒဖြစ်သလိုအလောက်ကံတွေလက်လွတ်ဆုံးရှုံးအောင်လုပ်တဲ့စီမင်းစည်းကမ်းတွေဖြစ်နေလဲဝေဖန်မှုပါတယ
်အမေရိကန်သမ္မတဒေါ်နယ်ထရန့်ကဖက်ဒရယ်အစိုးရကိုထိရောက်တဲ့စီးပွားရေးလုပ်ငန်းတစ်ခုလိုလည်ပတ်နိုင်ဖို့သူ့သမက်ကိုဦးဆောင်ဖို့တာဝန်ပေးလိုက်ပါတယ်သမ္မတထရန့်ရဲ့သမီးအီဗန်ကာရဲ့ခင်ပွန်းဒုတိယမျိုးဆက်အင်ချမ်းမြေလုပ်ငန်းရင်းနှီးမြှုပ်နှံသူဂျရက်ကုရှနာကိုအင်ပြူတော်ရဲ့အမေရိကန်တီထွင်စက်သစ်မှုရုံးတင်မှာဦးဆောင်ဖို့တာဝန်ပေးလိုက်တာပါမနေ့ကပုံမှန်လုပ်တဲ့အင်ပြူတော်သတင်းစာရှင်းလင်းပွဲမှာအသက်36နှစ်အရွယ်ကုရှနာအနေနဲ့ဒီပြုပြင်ပြောင်းရေးလဲရေးလုပ်ငန်းကြီးကိုတာဝန်ယူဖို့အရေးချင်းပြည့်မိပါမလားလို့မေးခွန်းထုတ်ရမှာအင်ပြူတော်ပြောခွင့်ရကဖြေဆိုဖို့ညှင်းဆန်ခဲ့ပါတယ်။တခြားရေးပါတဲ့ကိစ္စတွေကိုလည်းကုရှနာကိုတာဝန်ပေးထားပြီးသားဖြစ်ရမှာအရှိလေပိုင်းငင်းကြိုင်းကိစ္စလုပ်ငန်းစဉ်အတွက်နဲ့တရုတ်နဲ့မက္ကဆီကိုလိုနိုင်ငံမျိုးတွေသူ့ရောက်ခမကြီးထရမ့်ကိုဦးဆောင်အကြံပေးဖို့လည်းပါပါတယ်။အင်ပြူတော်ပြောခွင့်ရရှွန်စပန်ဆာကတော့အခုကိစ္စတွေအားလုံးကအရေးကြီးတယ်လက်ရှိအစိုးရရန်တရားကခင်းနှောက်ချကြံနေတဲ့အခါကျတော့အမေရိကန်ပြည်သူတွေအတွက်အလုပ်ကြီးမပြုတ်နိုင်တော့ဘူးဒါကြောင့်ဘလို့အသစ်တွေနှီးပညာအသစ်တွေထည့်သွင်းမလဲဆိုတာအရေးကြီးလာနေပြီလို့ဆိုလိုက်ပါတယ်ခင်ဗျာ
2016အမေရိကန်သမ္မတရွေးကောက်ပွဲကိုရုရှားကကြားဝင်စစ်ပတ်ခဲ့မှုစုံစမ်းစစ်ဆေးနေတဲ့အောက်လွှတ်တော်ထောင်လိုင်းကော်မတီကနေထွက်ဖို့အစီအစဉ်ရှိတဲ့အကြောင်းကော်မတီဥက္ကဋ္ဌဒေးဗင်းနျူနက်စ်ကတင်းလာနေမှာပြောဆိုလိုက်ပါတယ်။နိုင်ငံရေးရွေးချယ်တဲ့လူတွေချမ်းမှာအမျိုးမျိုးပြောဆိုနေရတာဖြစ်တဲ့အကြောင်းအရာတို့ကနှုတ်ထွက်ပေးဖို့ကော်မတီဝင်2ဖြစ်တဲ့ဒီမိုကရက်ပါတီအောက်လွှတ်တော်အမတ်အဒမ်စ်ကစ်ဖာကြေညာချက်ထုတ်ပြန်တောင်းဆိုခဲ့ပြီးနောက်မှာပဲကော်မတီဥက္ကဋ္ဌနျူနက်စ်ကတင်းနောက်တွေကိုပြောဆိုလိုက်တာပါ။ဒီမိုကရက်အောက်လွှတ်တော်အမတ်စကစ်ကတော့နှစ်ပေါင်းများစွာအတူလက်တွဲအလုပ်လုပ်ခဲ့တဲ့ကော်မတီဥက္ကဋ္ဌကိုထွက်ပေးဖို့ ုတိုက်တွန်းချက်ကိုလွယ်လွယ်နဲ့ဆုံးဖြတ်ခဲ့တာမဟုတ်ကြောင်းနဲ့ကော်မတီဥက္ကဋ္ဌအုပ်အနေနဲ့စုံစမ်းစစ်ဆေးမှုကိုမှန်မှန်ကန်ကန်နဲ့ဥဆောင်မှုမပေးနိုင်ရင်အများပြည်သူအနေနဲ့ယုံကြည်မှုရှိမှာမဟုတ်ဘူးလို့လည်းကြေညာချက်မှာဖော်ပြထားပါတယ်။သမ္မတဒေါ်နယ်ထရမ့်မှာအမေရိကန်ထောက်လှမ်ရေးရဲ့အမတ်မထင်ကြားပြတ်ထောက်လှမ်ခံခဲ့ရကြောင်းကော်မတီဥက္ကဋ္ဌညူနက်စ်ကပြီးခဲ့တဲ့သတင်းပတ်ထဲထုတ်ပေါ်မပြောမီသတင်းအစီရင်ခံမဲ့သူနဲ့အင်ဂျီရောဝင်းအတွင်းတွဲဆောင်ခဲ့တဲ့အကြောင်းသူ့ရဲ့ပြောခွင့်ပုဂ္ဂိုလ်ဖြစ်တဲ့ Jack Langer ကပြောဆိုထားပါ။အစီရင်ခံစာတင်ပြတဲ့သတင်းတွေကိုလေ့လာကြည့်ရှုဖို့လုံခြုံတဲ့နေရာဖြစ်အင်ဂျီရောမှာတွဲဆောင်ခဲ့တာဖြစ်ကြောင်းလဲကော်မတီဥက္ကဋ္ဌရဲ့ပြောခွင့်ကမနေ့ကပဲသတင်းတော်တွေကိုပြောဆိုထားတာပါ။အစောပိုင်းမှာတော့ကော်မတီဥက္ကဋ္ဌ Newness ကတွဲဆောင်ခဲ့တဲ့နေရာကိုထုတ်ဖော်ပြောဆိုတာမရှိသလိုသတင်းအစီရင်ခံသူဘသူဆိုတာကိုလည်းအခုချိန်ထိထုတ်ဖော်ပြောဆိုတာမျိုးမရှိသေးပါဘူး။ Republican အောက်လွှတ်တော်အမတ် Peter King ကတော့ကော်မတီဥက္ကဋ္ဌရဲ့လိုရက်တွေမှာအမှားယွင်းမရှိတဲ့အကြောင်း VOE ကိုပြောပါတယ်။ Democrat ထက်လွှတ်တော်လူနည်းစုခေါင်းဆောင် Chuck Schumer ကတော့ကော်မတီဥက္ကဋ္ဌ Newness နေရာမှာလူစားထုတ်ဖို့လွှတ်တော်ဥက္ကဋ္ဌ Paul Ryan ကိုတောင်းဆိုထားသလို Democrat Party အောက်လွှတ်တော်လူနည်းစုခေါင်းဆောင် Nancy Pelosi ကတော့အ ਨੇ ဆုံးအစ်စင်အနေနဲ့ American ရွေးကောက်ပွဲမှာ Russia ရဲ့စစ်ပတ်မှုတွေကိုစုံစမ်းစစ်ဆေးမှုတွေမှာကော်မတီဥက္ကဋ္ဌမပါတင်ဘူးလို့ပြောဆိုထားပါတယ်
ရုရှားနိုင်ငံကအထင်ရှားဆုံးတိုက်ခိုက်ခံကောင်းဆောင်ကိုမကြခင်ကဖြစ်ခဲ့တဲ့အာဂတိလိုက်စားမှုတိုက်ဖြတ်ရေးနိုင်ငံတော်ဆန္ဒပြပွဲကြီးဥဆောင်မှုအတွက်ထောင်တန်းချမှတ်လိုက်ပါတယ်။အာဂတိလိုက်စားမှုတိုက်ဖြတ်ရေးအင်တာနက်ဘလော့ဂါအဖြစ်စီးရင်သူလည်းဖြစ်တဲ့ဒီတိုက်ခိုက်ကောင်းဆောင် Alexey Navalny ကိုမော်စကိုမြို့မှာရဲတွေကိုခုခံမှုတရားမဝင်ဆန္ဒပြပွဲကြီးကျက်စီစဉ်မှုနဲ့တရားရုံးတစ်ခုကထောင်တန်း15ရက်နဲ့ဒေါ်လာ350လောက်နဲ့ညီများတဲ့ရုရှားငွေ2000မနည်းကထိုင်ရင်လိုက်ပါတယ်။တနင်္ဂနွေနေ့ကလုတ်ခဲ့တဲ့ပြီးခဲ့တဲ့9နှစ်အတွင်းအကြီးမားဆုံးလည်းဖြစ်တဲ့ဒီဆန္ဒပြပွဲဟာအစိုးရခွင့်ပြုချက်မရှိတာကြောင့်တရားမဝင်ဘူးလို့အာဏာပိုင်တွေကပြောတာကိုမစ္စတာနေဗယ်နီကပယ်ချခဲ့ပါတယ်။ဆန္ဒပြပွဲစီစဉ်သူတွေကိုနေရာနှစ်ခုထဲကနေတစ်ခုမှရွေးဆန္ဒပြဖို့မော်စကိုမြို့တော်အာဏာပိုင်တွေကကန့်လန့်ခဲ့ပေမဲ့ခွင့်မပေးထားတဲ့နေရာတွေစီလူတွေအတင်းလာအောင်တမင်လုပ်ခဲ့တယ်လို့အစိုးရပြောခွင့်ရဒီမီထရီပက်စကော့ဖ်က Interfax သတင်းဌာနကိုထုတ်ပြောခဲ့ပါတယ်။တနင်္ဂနွေနေ့ဆန္ဒပြတွေမှာပဲအဖမ်းခံရတဲ့နေဗယ်နီရဲ့ရှေ့နေတွေကတော့ဒီဖြစ်တံပေါ်ယူကန်ဝင်မယ်လို့ဆိုပါတယ်ဆန္ဒပြသူတွေကအကြမ်းဖက်မှုတွေဖြစ်အောင်လှုံ့ဆော်ဖို့ကြိုးစားသူတွေဖြစ်တယ်လို့ပက်စကော့ဖ်ကပြောခဲ့တယ်လို့ဆန္ဒပြပွဲစီစဉ်သူတွေကတော့ကလေးတွေကိုငွေပေးပြီးဆန္ဒပြပွဲမှာပါဝင်ခိုင်းခဲ့တယ်လို့လည်းသူကပြောပါတယ်ဒါပေမဲ့အထောက်ထားတော့ပြတာမရှိပါဘူးတနင်္ဂနွေနေ့ကအာဂတိလိုက်စားမှုတက်ဖြဲရေးဆန္ဒပြပွဲတွေကိုမော်စကိုမြို့တော်ပါဝင်ရုရှားမြို့ပေါင်း80ကျော်မှလုပ်ခဲ့ကြပြီးလူပေါင်း1000ကျော်ကြမ်းကြမ်းတမ်းဖမ်းခံခဲ့ရတယ်လို့စီစဉ်သူတွေကဆိုပါတယ်ဒါနဲ့ပေမဲ့အာဏာပိုင်တွေကတော့ဖမ်းတာ900ခန်းပဲရှိတယ်လို့ဆိုပါတယ်ခင်ဗျာ
ဗီအိုအေကအတန်ညနေပိုင်းမြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1063ညလိုင်းဒိုမီတာ19 kHz 15565လိုက်ဒိုမီတာ25 kHz 11965တို့ကနေထုတ်လင်းပေးနေပါတယ်ရှင
်ဗီယိုအမေရိကန်သံမြန်မာပိုင်းစီစဉ်ရဲ့အင်္ဂါနေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်တောင်ကိုရီးယားနိုင်ငံမှာလူပေါင်း300ကျော်သေဆုံးခဲ့တဲ့2014ခုနှစ်ကကရုသင်းပေါ်နှင်းမြမှုမှာပျောက်ဆုံးနေသူတူဖြစ်နိုင်တဲ့အလောင်းတစ်လောင်းကိုတွေ့တဲ့အကြောင်းတာဝန်ရှိသူတွေကပြောပါရယ်ပြီးခဲ့တဲ့သတင်းပတ်ထဲပြန်လည်ဆယ်ယူခဲ့တဲ့သင်္ဘောပြည့်ရှိရနေရာမှာအလောင်းကိုတွေ့ရှိခဲ့တာလို့လည်းတောင်ကိုရီးယားရေကြောင်းသွားလာရေးဝန်ကြီးဌာနကပြောဆိုခဲ့ပါရယ်ထက်တန်းကျောင်းသားအများစုပါဝင်ခီးတဲ့486ယောက်လိုက်ပါလာပြီးတောင်ကိုရီးယားနိုင်ငံအင်ချွန်မြို့ကနေဂျေကျူးပန်းဖြေကျွန်းကိုသွားနေတော့2014ခုနှစ်ဧပြီလထဲမှာကရုသင်္ဘောနှင်းမြုပ်ခဲ့တာပါသင်္ဘောနှင်းမြုပ်မှုကြောင့်လူပေါင်း304ယောက်သေဆုံးပြီးတောင်ကိုရီးယားမှာအဆိုးအဝါးဆုံးရေကြောင်းမတော်တဆမှုတစ်ခုလည်းဖြစ်ခဲ့ပါရယ်2014နိုဝင်ဘာမှာအဆိုးအဝါးကရဆန်းတဲ့ရေရောက်ရှာဖွေမှုတွေအတွင်းအလောင်းကူးလောင်းကလွဲလို့ကြံလောင်းတွေအားလုံးကိုအရေးပေါ်ကစဲဝင်နှန်းတွေကဆယ်ယူနိုင်ခဲ့ပါတယ်မတော်တဆဖြစ်ချိန်မှာသင်္ဘောကိုဆွန့်ခွာထွက်ပြေးသားတဲ့ဂရုသင်္ဘောကပ္ပတိန်ဂျေဆွန်ဆွတ်ကိုတော့ပေါ်ဆမှုနဲ့ထောင်ဒဏ်တစ်အပြစ်ပေးခဲ့ပြီးကြံသင်္ဘောသား14ဦးကိုတော့သင်္ဘောကိုဆွန့်ခွာမှုရေကြောင်းဝီတွေကိုချိုးဖောက်မှုတွေနဲ့အမြင့်ဆုံးထောင်ဒဏ်12နှစ်အထိပြစ်ဒဏ်စီရင်ခဲ့ပါတယ
်အီရတ်နိုင်ငံမှာအရသားများစွာတေခဲ့ရတာအတွက်လေကြောင်းတက်ခဲမှုဆိုင်ရာဗီဒီယိုမှတ်တမ်းပေါင်းများစွာကိုကြည့်ရှုစစ်ဆေးနေတယ်လို့အမေရိကန်စစ်တပ်ကထုတ်ပြောလိုက်ပါတယ်အမေရိကန်ဥဆောင်ညံပေါင်းအဖွဲ့ရဲ့ဆဲရတာမှုစုမျိုးလေးချောင်းစစ်စင်ရေးထဲမှာလူပေါင်း100ဝန်းကျင်တေဆုံးခဲ့တယ်လို့ဆွဆွဲထားချက်တွေခိုင်လုံမှုရှိမရှိသိရဖို့ဗီဒီယိုမှတ်တမ်းပေါင်း900ကိုကြည့်ရှုစစ်ဆေးနေကြောင်းအမေရိကန်စစ်တပ်ပြောခွင့်ရကမနေ့ကထုတ်ပြောခဲ့ပါတယ် IS Islamic စစ်သွေးကြအဖွဲ့သိမ်းပိုက်ထားတဲ့မှုစုမျိုးပြန်လည်သိမ်းပိုက်ရေးစစ်စင်ရေးထဲမြေပြင်ဖြစ်မှန်တွေသိရဖို့အခုလိုလုပ်နေတာဖြစ်တဲ့ဒီကိစ္စဟာမှုစုမျိုးမှာလက်ရှိအရေးကြီးဆုံးဦးစားပေးဖြစ်တယ်လို့အရှိလေပိုင်းဒေတာစစ်စင်ရေးတွေကိုကုတ်ကဲရတဲ့စစ်ဌာနချုပ်ပြောခွင့်ရလေတပ်ပုံမှုကြီးဂျွန်ထောမတ်စ်ကဆိုပါတယ်အီရတ်နိုင်ငံမြောက်ပိုင်းဒီမိုဆူးမြို့မှာဖြစ်သွားခဲ့တဲ့ရဲအသားအများပြားတိုက်စုံမှုဟာ အင်မတန်စိတ်ထိခိုက်တုန်လှုပ်ဖွယ်ရာဖြစ်တယ်လို့လည်းအမေရိကန်ပန်တဂွန်စစ်ဌာနချုပ်ကကြေညာထားပါတယ်။အမေရိကန်ကာကွယ်ဝန်ကြီးချင်မက်ဒစ်ကလည်းကမ္ဘာပေါ်မှာအမေရိကန်တပ်တွေလောက်ရပ်သားထိခိုက်မှုသေချေမှုမဖြစ်အောင်ကိုအလေးထားလှုပ်ဆောင်တဲ့တပ်မရှိဘူး။အခုလိုအပြစ်မဲ့သူတွေထိခိုက်မှုနည်းအောင်အတက်နိုင်ဆုံးကြိုးစားလာခဲ့တယ်။ရန်သူတပ်တွေကဆိုရင်ဒါကိုအလေးနဲ့တောင်မထားဘူးလို့မနေ့ကထုတ်ပြောခဲ့ပါတယ်။တကယ်တော့ရပ်သားတည်ဆုံမှုတွေရှိခဲ့တယ်လို့ဆဆွဲပြောဆိုမှုတွေထပ်ပေါ်လာတဲ့မိုဆူးမြို့ဟောင်းရဲ့အနောက်ဘက်ပိုင်းဒေသမှာမတ်လ18ရက်နေ့ကညွန်ပေါင်းတပ်ဖွဲ့တွေရဲ့လေရင်တွေစစ်ဆင်ပြေလွတ်ခဲ့တာကိုတော့ကနဦးစုံစမ်းစစ်ဆေးမှုတွေမှာတွေ့ရှိထားတယ်လို့ပန်တဂွန်ကထုတ်ပြောထားပါတယ်ခင်ဗျာ
။နျူကလ িয়ার လက်နက်ပိုင်ဆိုင်ထားတဲ့နိုင်ငံတွေကစန့်ကျင်နေတဲ့ကြားကပဲနျူကလ িয়ার လက်နက်တမ်းမြေနိုင်ငံတွေကသဘောတူညီချက်ချက်ရရှိဖို့ကုလသမဂ္ဂမှတင်းလာနေကစတင်ဆွေးနွေးညှိနှိုင်းပါရတယ်။တမ်းမြေဖို့လိုလားတဲ့သူတွေကတော့နျူကလ িয়ার လက်နက်တွေကိုအသုံးပြုခဲ့မယ်ဆိုရင်ကြီးမားတဲ့ထိခိုက်ပျက်စီးမှုတွေကျင်းပမယ်လို့မြင်နေကြတာပါ။သဘောတူညီချက်အတွက်ဆွေးနွေးညှိနှိုင်းမှုတွေစတင်ဖို့နိုင်ငံပေါင်း120ကျော်ကပြီးခဲ့တဲ့နှစ်ထဲမှာပဲမဲပေးထောက်ခံထားပါရတယ်။နျူကလ িয়ার လက်နက်တွေကလူသားတွေကိုချင်းချောင်နေတဲ့အန်ဒီယားတရားဖြစ်တည်ရှိနေပြီးဖြတ်သိမ်းမှုအရေးကြီးလိုအပ်နေပြီလို့လည်းလက်နက်ဖြတ်သိမ်းဆိုင်ရာကုလသမဂ္ဂမဟာမင်းကြီးကပြောဆိုခဲ့ပါရတယ်။
ဩစတြေးလျနိုင်ငံရှေ့မြောက်ပိုင်းမှာပြင်းထန်တဲ့ဆိုက်ကလုန်းမုန်တိုင်းဝင်လာတာကြောင့်ထိခိုက်ပျက်စီးမှုတွေနဲ့ရေကြီးမှုတွေအတွက်ကြိုတင်ပြင်ဆင်ကြဖို့အာဏာပိုင်တွေကဒီနေ့သတိပေးနေပါတယ်။အမြင့်ဆုံးလေတိုက်နှုန်းမိုင်160တိတိုက်ခဲ့တဲ့ဆိုက်ကလုန်းဒက်ဘီလို့အမည်ရတဲ့ဒီမုန်တိုင်းကြောင့် AL ပင်လယ်ကမ်းခြေနားမှာမြေပြင်းမှုတွေနေ့လယ်ပိုင်းကဖြစ်သွားခဲ့ပါတယ်။အဲဒီနောက်နေ့လယ်ပိုင်းတစ်လျှောက်မုန်တိုင်းအရှိန်ကျလာပေမဲ့အမြင့်ဆုံးလေတိုက်နှုန်းကဒီညနေပိုင်းမှာတနာရီမိုင်100နီးပါးခန့်အထိဆက်ရှိနေပါတယ်။ Queensland ပြည်နယ်ဝန်ကြီးချုပ်ကဒီမုန်တိုင်းကြောင့်အိမ်ပေါင်း 4,500 ကျော်မိပြတ်သွားပြီးသစ်ပင်ကြီးတွေလည်းလဲကျခဲ့တယ်ဒီမုန်တိုင်းဟာအန်ဒီရဲ့ကြီးလွန်တာမှုလူတွေအိမ်ထဲမှာပဲနေတင်တယ်လို့သတိပေးလိုက်ပါရခင်ဗျာ Direct from Washington The Voice
of America VOA အင်္ဂါနေ့ညနေခင်းအတွက်ထိတ်ထန့်ရောက်တဲ့နေ့ကိုကိုအောင်လွင်ဦးနဲ့ကိုဝင်းမင်းတို့ကြီးညာပေးခဲ့တာပါအခုတော့မြန်မာနဲ့နိုင်ငံတကာသတင်းဆောင်မတွေကိုနားဆင်ကြရအောင်ပါရှင်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ဟာဒီကနေ့ကချင်းပြည်နယ်မြစ်ကြီးနားမြို့ကိုသွားရောက်ခဲ့ပြီးကချင်လူထုခေါင်းဆောင်တွေနဲ့တွေ့ဆုံတာမှာတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးစာချုပ် NCA ကိုလက်မှတ်ရေးထိုးပြီးပြည်ထောင်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံးမှာပါဝင်ဖို့အလေးထားဆွေးနွေးခဲ့ပါတယ်။ဒီသတင်းကို VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကတင်ပြထားပါတယ်ရှင်
။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ဟာမြစ်ကြီးနားမြို့ကိုဒီကနေ့မနက်9နာရီလောက်မှာရောက်ရှိခဲ့ပြီးခီးရောင်းဆိုင်မှာပဲဘာသာရေးလူမှုရေးနဲ့ငြိမ်းချမ်းရေးအကျိုးဆောင်အဖွဲ့တွေအပါအဝင်လူထုခေါင်းဆောင်တွေပြည်내အစိုးရအဖွဲ့ဝင်တွေနဲ့ Palm Spring Hotel မှာတွေ့ဆုံဆွေးနွေးခဲ့ပါတယ်။ဒီလိုတွေ့ဆုံဆွေးနွေးချိန်မှာအဓိကဆွေးနွေးတဲ့အချက်တွေကိုကချင်နှစ်ချင်းခရိုင်အဖွဲ့ချုပ် KBC ကထွေထွေအတွင်းမှဒေါက်တာ Clive Sampson ကအခုလိုပြောပါတယ
်။အဓိကတော့ဒီ NCA ထုတ်ပြီးမှငင်းချေဆွေးနွေးမှုမှာပါဝင်လာပြီးဟိုကိုလိုချင်တာလာပြီးမှဆွေးနွေးတင်ပြတောင်းဆိုမှုတွေပြုလုပ်ဖို့အဓိကတော့ဒါပဲဖြစ်တယ်။ကျေဦးကလည်းအဲ့ဒါကိုဟို NC ကိုလက်ခံထားတယ်ဆိုတဲ့သဘောတွေလည်းသူပြောတော့ပါတယ်။ပင်လုံးစားချုပ်အောင်မဟုတ်ဘဲနဲ့ဘောနော်ဒီပင်လုံးစိတ်တက်အပေါ်အရေးကြီးတယ်ဆိုတဲ့အကြောင်းပြောပါတယ်အဲ့ဒါ။ဒုက္ခတဲ့စကားကိုလည်းသူတွားပါတယ်။အခုအဲ့မှာတွားနေတယ်ဟုတ်တယ်။
တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးရေးနဲ့ပတ်သက်ပြီး KIA ဒုစီဦးစီးချုပ်ဗိုလ်ချုပ်ဂွန်မော်ကသူ့ရဲ့ Facebook စာမျက်နှာမှာ NCA ကိုအပိသက်မဆွေးနွေးနိုင်သေးလို့စက်ပြီးဆွေးနွေးနေရတဲ့အနေအထားဖြစ်ကြောင်းလက်ခံနိုင်တဲ့အနေအထားရောက်ရင် NCA ကိုလက်မှတ်ရေးထိုးမယ်လို့ပြောထားကြောင်းတုံ့ပြန်ထားပါတယ်ဒေါက်ဆန်းစုကြည်ဟာကချင်ငင်းချမ်းရေးအကျိုးဆောင်အဖွဲ့ PCG နဲ့ဆွေးနွေးခဲ့ရမှာတော့လက်ရှိဖြစ်ပျက်နေတဲ့အနေအထားတွေကိုတင်ပြခဲ့ကြောင်း PCG ကဥအင်ရှန်ဆန်အောင်ကပြောပါတယ်
။ကျွန်တော်ကဟိုစီစဉ်ရတဲ့ကြာလာလို့ရှိဦးသေးဒီ process ကဘယ်လိုလုပ်လာလဲဆိုရင်ဒီမှာသိကြနေတယ်ပေါ့။အဲဒီငါတို့ဒီလိုဒီလိုရင်းချင်းမှတ်ထုတ်လာတယ်။အဲအခုကကျွန်တော်ဟိုစစ်ဆင်မှုတွေနည်းနည်းအားနေတဲ့ခါရယ်ကျွန်တော်သိကြတာရှိတယ်။ဒီမျိုးကတော့လည်းဘို့ဘုရားဟောကျွန်တော်ပြကြတာဖြစ်ပါတယ်။ဒီမျိုးကိုလိုအပ်တဲ့အချက်တွေအရှိနေတဲ့အခါကျတော့ဒီမျိုးကိုအားကြိုက်ဖို့ဆိုတဲ့ဟာလည်းပြကြတာဖြစ်ပါတယ်။
NCA လက်မှတ်ရေးထိုးပြီး27ရာစုပင်လုံးမှာပါဝင်ဖို့ကတော့နှစ်ဖက်ယုံကြည်မှုတည်ဆောက်နိုင်မှုအပေါ်မှာမူတည်နေကြောင်းလည်းပြောပါတယ်။ဒီကနေ့တွေ့ဆုံဆွေးနွေးတဲ့အပေါ်မှာတော့ဦးအင်ရှန်ဆန်အောင်ကအခုလိုတုံ့တက်ပါတယ်
။အပြည့်တော်ဆောင်တယ်လို့ပြောလို့ရပါတယ်ဗျာ။ဒါအားရစရာတော့ရှိနေတယ်။အွန်ဖွန်ဒီဒီကြားတဲ့မှာသူကတော့တစ်ခါတော့ညညသက်သက်နဲ့ပြောတဲ့ခါတော့တချို့ကျတော့လူတို့ကနားလေမှုလွေးကြရလက်ပါလေ
။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဟာကချင်လူတို့ခေါင်းဆောင်တွေနဲ့တွေ့ဆုံပြီးမှတော့ဝိုင်းပေါ်မျိုးကခတ်ချုံနဲ့မိုင်းနာစစ်ဆောင်စခန်းတွေကိုတွားရောက်ခဲ့ပါတယ်။ စစ်ဆောင်ပြည်သူတွေတင်ပြတဲ့ကလေးငယ်တွေရဲ့ပညာရေးအပါအဝင်ကျန်းမာရေးလူမှုရေးကိစ္စတွေဆွေးနွေးခဲ့သလိုစာနာရိတ်ခါနဲ့ကလေးငယ်တွေအတွက်ဝတ်စားတွေပေးအပ်လှူဒန်းခဲ့ပါတယ်ဒီကနေ့ညနေပိုင်းမှာတော့ဒေါ်ဆန်းစုကြည်ဟာမြကြီးနားမျိုးကနေပြန်လည်ထွက်ခွာမှာဖြစ်ပါတယ်ခင်ဗျာ
ကိုမိုးစောပါရှင်ထိုင်းနိုင်ငံမှာတည်ထန်ကြခံရတဲ့မြန်မာနိုင်ငံသား2ဦးအရေးအယူခံဝင်မှုပြင်ဆင်နေတဲ့အခြေအနေတွေကိုတင်ပြပေးပါဦးမယ်ထိုင်းနိုင်ငံခိုးရောင်ကျွန်းမှာဗြိတိန်လူငယ်2ဦးတပ်ဖြတ်ခံရမှုနဲ့ဆက်ဆက်ပြီးတည်တံချမှတ်ခံထားတဲ့မြန်မာနိုင်ငံသား2ဦးအတွက်ထိုင်းတရားရုံးချုပ်မှာအယူခံဝင်ဖို့မြန်မာအစိုးရဘက်ကပြင်ဆင်ပါတယ်။တရားရုံးချုပ်ကိုတင်မဲ့အယူခံမူကြမ်းကိုမြန်မာဥပဒေပညာရှင်မှုကင်းဆိုင်ရာကျွမ်းကျင်သူတွေကထိုင်းရှင်းနေများကောင်စီနဲ့အတူပြင်ဆင်နေတာပါ။ဗြိတိန်နိုင်ငံသားတွေဖြစ်တဲ့ David Miller နဲ့ Hannah Woodridge တို့2014ခုနှစ်ကတပ်ဖြတ်ခံရမှုနဲ့ပတ်သက်ပြီးမြန်မာရွှေပြောင်းအလုပ်သမားတွေဖြစ်တဲ့ဝင်းစော်ထွန်းနဲ့ဇော်လင်းတို့ကိုထိုင်းတရားရုံးကတည်တံချမှတ်တာဖြစ်ပါတယ်။ထိုင်းခြေဆိုင် VOE သတင်းတောက်မတ်အေးအေးမှသတင်းပေးပို့ထားပါတယ်ရှင်
။ဗြိတိန်လူငယ်နှစ်ဦးတပ်ဖြတ်ခံခဲ့ရတဲ့လက်ကျောလူတက်မှုနဲ့ပတ်သက်လို့တည်တံပေးခြင်းခံထားရတဲ့မြန်မာရွှေပြောင်းလူငယ်နှစ်ဦးရဲ့အယူခံကိုမတ်လ၁ရက်နေ့ကပယ်ချခံရပြီးတဲ့နောက်မှာတော့မြန်မာနိုင်ငံဘက်ကဥပဒေပညာရှင်တွေနဲ့မှုကင်းဆိုင်ရာကျွမ်းကျင်သူတွေဟာထိုင်းနိုင်ငံရှေ့နေများကောင်စီနဲ့တွေ့ဆုံဆွေးနွေးပြီးထိုင်းတရားရုံးချုပ်ကိုတင်မဲ့အယူခံကိုပြင်ဆင်နေကြကြောင်းမြန်မာတန်ယုံကိုစားပြုလိုက်ပါဆောင်ရွက်ပေးနေတဲ့ရှေ့နေဦးအောင်မျိုးတန်းကပြောပါတယ်
ပြည်တော်စုရှေ့နေကျုံရုံးကနေပြီးတော့ညွန်ကျုပ်အနေနဲ့တော်ခင်ချိုးအောင်ပါလာတယ်နောက်တစ်ခါ CIA ကနေပြီးတော့မှုကင်းဆိုင်ရာကျွမ်းကျင်တဲ့ရေဦးစုနိုင်ဦးအဲ့ဒီယောက်ကအဓိကကောင်းဆောင်လာတာပါပဲမနေ့ကတော့အန်ကယ်တို့အဓိကကလေးတွားတွေ့တယ်ကလေးပြီးတော့နောက်တစ်ခါရှင်းနေမှကောင်းစီနှစ်နာရီလောက်ညနေပိုင်းတနာရီဝယ်ဆက်ပြီးတော့ထိုင်ပြီးတနာရီဝယ်လောက်စကားပြောပါတယ်ဟိုအဓိကတော့သူတို့ပြောချင်တာကတော့ဟိုဒီနေ့ကိုပဲတုံ့တက်သွားတယ်ဆိုတဲ့သဘောရေနောက်ပြီးတော့တကယ်လူများမှသူတို့အဲ့တစ်ခုလုံးလိုက်ကြည့်လေ့လာကြည့်တဲ့အခါကျတော့အဲ့ဒီအချက်ဒီအားလုံးထဲမှာအဲ့ဒီချက်တွေအားလုံးထဲမှာခုနကအခန်းကြီးဘက်ကတင်ပြတဲ့အချက်တွေဟာခိုင်လုံနေပါယတာနဲ့ဒီအချက်လေးတွေပေါ်မှာဘယ်လိုကမဲသုံးသပ်ချက်ချင်းမရှိဘူးပြီးတော့မှတရားခံဘက်ကအချက်ကိုသုံးသပ်ချင်းနေပြီးတော့ဒီလိုဘက်ကအချက်တွေနဲ့တာဒီပြီးလို့ဆိုတဲ့အကြောင်းအရာတွေကိုသုံးသပ်ထားတယ်ဆိုတော့ပြောသုံးသပ်ထားတယ်ဟုတ်ပဲသူတို့ကစဉ်းစားကြတာပါ
မြန်မာနိုင်ငံကဥပဒေပညာရှင်တွေနဲ့မှုကင်းဆိုင်ရာကျွမ်းကျင်သူတွေဟာမတ်လ26ရက်နေ့ကနေမတ်လ29ရက်နေ့ထိထိုင်းနိုင်ငံကိုလာရောက်ခဲ့တဲ့၄ရက်တာခရီးစဉ်အတွင်းမှာလေကျောင်းလူတက်မှုနဲ့ပတ်သက်လို့တည်တံပေးခြင်းခံရတဲ့မြန်မာလူငယ်နှစ်ဦးကိုလည်းတွေ့ဆုံခဲ့ပါတယ်။မတ်လ28ရက်နေ့မှာတော့မြန်မာရွှေပြောင်းလူငယ်နှစ်ဦးရဲ့အယူခံအတွက်ပြင်ဆင်ချက်တွေကိုမြန်မာတန်ယုံကိုစားပြုရှေ့နေဦးအောင်မျိုးတက်နဲ့အတူပူးပေါင်းပြင်ဆင်မှုတွေလုပ်ခဲ့တာပါ။ပြင်ဆင်ချက်တွေနဲ့ပတ်သက်လို့လည်းရှေ့နေဦးအောင်မျိုးတက်ကအခုလိုပြောပါတယ်
။ဒီမုံရဲ့ချက်24ချက်ကနောက်တစ်ခါအခုပထမအယူခံရင်းကမင်းချတဲ့အချက်ဆက်ကူချက်ပေါ်မူပြီးပြီးတော့ပဲအင်္ဂလိပ်မီဒီယာကိုအယူခံသွားဖို့အစီအစဉ်မှာတခုအချက်မင်းကတော့ငါကတော့တက်ပြန်လာစွန်းပြီးမှာပါ
မြန်မာလူငယ်နှစ်ဦးရဲ့အယူခံကိုထိုင်းနိုင်ငံတရားရုံးချုပ်ကလာမယ့်ဧပြီလ23ရက်နေ့ထိအယူခံရက်တစ်လထပ်တိုးပြီးတော့ခွင့်ပြုပေးထားပါတယ်မြန်မာရွှေပြောင်းလို့တမခန့်မှန်းခြေ4000လောက်အလုပ်လုပ်ကင်နေတဲ့လက်ကျောမှာ2014ခုနှစ်စက်တင်ဘာလ15ရက်နေ့ကလူသတ်မှုဖြစ်ပွားခဲ့ပါတယ်2014ခုနှစ်စက်တင်ဘာလကုန်ပိုင်းမှာတော့လူတက်မှုနဲ့တရားဆွဲဆိုခံရတဲ့မြန်မာလူငယ်နှစ်ဦးကိုတနှစ်ကျော်ကြာထိုင်းနိုင်ငံမှာရှိတဲ့ကော့စမွေကျင်းထောင်မှာဖမ်းဆီးထားပြီး2015ခုနှစ်ကုန်ပိုင်းမှာထိုင်းနိုင်ငံကော့စမွေတရားရုံးကနေအမှုခွန်မှုနဲ့အမြင့်ဆုံးပြစ်ဒဏ်အဖြစ်တည်တံပေးခဲ့ပြီးဘန်ခွန်အကျင်းထောင်မှာထိမ့်သိမ်းထားပါတယ်ရှင်
ထိုင်းခြေဆိုင် VOE သတင်းတောက်မှအေးအေးမှပါရှင်ဒီကနေ့ည9နာရီဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးမယ့်အကြောင်းအရာကိုသောရရှင်တို့နဲ့မိတ်ဆက်ပေးခြင်းပါတယ
်သောတာရှင်များရှင်လာမယ့်ဧပြီလ1ရက်နေ့မှာ2019ကြားဖြတ်ရွေးကောက်ပွဲကျင်းပတော့မှာဖြစ်ပါတယ်ပြီးခဲ့တဲ့2015ရွေးကောက်ပွဲတုန်းကအကြောင်းမျိုးမျိုးနဲ့မကျင်းပနိုင်ခဲ့တဲ့လစ်လက်မဲဆန္ဒနယ်တွေအတွက်2015တုန်းကအစိုးရဖွဲ့နိုင်တဲ့အထိမဲနိုင်ခဲ့တဲ့ NND ပါတီကြီးနဲ့အတိုက်ခံကြံ့ခိုင်ဖွံ့ဖြိုးရေးပါတီတို့အကြိတ်အနယ်မဲဆွဲနေကြပြီလဲဖြစ်ပါတယ်2012ကြားဖြတ်ရွေးကောက်ပွဲနဲ့ရှင်ရင်ဒီ2019ကြားဖြတ်ရွေးကောက်ပွဲအပေါ်မှာလူတို့ရဲ့စိတ်ဝင်စားမှုအခြေအနေဘယ်လိုရှိသလဲဒီကြားဖြတ်ရွေးကောက်ပွဲမှာဘယ်ပါတီတွေအနိုင်ရနိုင်ခြေရှိသလဲဆိုတာအခုလာမယ့်အင်္ဂါညဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်ပါဝင်ဆွေးနွေး င်းလိုတဲ့သောတာရှင်တွေအနေနဲ့ VOA ဖုန်းနံပါတ်1-232-382-5554ကိုဆက်သွယ်နိုင်တယ်လို့ VOA ရဲ့ email လိပ်စာ burmese@voanews.com နဲ့ Facebook လူမှုကွန်ရက်စာမျက်နှာမှာလည်းစာရေးသားဆက်သွယ်နိုင်တယ်လို့အတန်ဖိုင်ကိုလည်းပေးပို့နိုင်ပါတယ်ရှင်။ပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါတယ်။
ပါဝင်ဆွေးနွေးဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရစေ။အခုကတော့နိုင်ငံတကာသတင်းဆောင်မတွေကိုထုတ်လွှင့်ပေးခြင်းပါတယ်။လွန်ခဲ့တဲ့နှစ်သမရမဲဆွယ်စီယုံပွဲကာလအတွင်းမှာရောသမရတာဝန်လွှဲပြောင်းယူဖို့ပြင်ဆင်တဲ့ကာလအတွင်းမှာပါရုရှားအစိုးရအရာရှိတွေနဲ့တွေ့ဆုံတာနဲ့ပတ်သက်ပြီးအထက်လွှတ်တော်ထောက်လှမ်းရေးကော်မတီရှေ့မှောက်မှာထွက်ဆိုဖို့အမေရိကန်သမရရဲ့အစိုးရအကြံပေးဂျယ်ရက်ကူရှနာကသဘောတူလိုက်ပါတယ်။တစ်ချိန်တည်းမှာပဲသမရဒေါ်နယ်ထရန့်ဟာတမက်ဖြစ်သူကူရှနာကိုလက်ရှိတာဝန်တွေအပြင်နောက်ထပ်ကြီးလေတဲ့တာဝန်တွေထပ်မံပေးအပ်ပါတယ်။အင်ပီရိုဆိုင်ယာ VOA သတင်းတောင်များဘူရိုရဲ့အကြီးအကဲစတိဟာမန်ပေးပို့ထားတဲ့သတင်းကိုကိုအောင်ကတင်ပြထားပါတယ်ရှင်
။သမရထရမ့်ရဲ့သမီးအီဗန်ကာရဲ့ခင်မွန်းလည်းဖြစ်အင်ဂျင်မီလုပ်ငန်းရှင်ဒုတိယမျိုးဆက်လည်းဖြစ်သူဂျယ်ရက်ကူရှနာဟာအမေရိကန်အစိုးရလုပ်ငန်းဆောင်တာတွေကိုပိုးပြီးထိထိရောက်ရောက်ဖြစ်အောင်ပံ့ပိုးပေးမဲ့အင်ပီရိုနီးပညာသင်တဲ့အုပ်ချုပ်မှုပြုပြင်ပြောင်းလဲရေးဌာနကိုဦးဆောင်မှာပါ။Microsoft, General Motors ကကုမ္ပဏီနဲ့ Goldman Sachs Bank ကိုအုပ်ချုပ်ခဲ့တဲ့အကြီးအကဲဟောင်းတွေဟာအဲ့ဒီဌာနသစ်မှာပါဝင်မှာပါ။တနင်္လာနေ့တုန်းကတော့အသက်36နှစ်အရွယ်ကူရှနာအနေနဲ့ဒီဌာနသစ်ကိုဦးဆောင်နိုင်မှမလားဆိုတာနဲ့ပတ်သက်လို့သတင်းတောက်တွေရဲ့အမေးကိုအင်ဗီရောပြောခွင့်ရရှောင်းစပိုက်ဆာကတိုက်ရိုက်တုံ့ပြန်ဖြေကြားခဲ့ခြင်းတော့မရှိပါဘူး။
If you've ever really dealt with the government and recognized
အစိုးရစနစ်တွေကိုကြည့်လိုက်ရင်ခင်းတဲ့လိုင်လျောညီထွေမှုမရှိတော့တာကိုသတိပြုမိမှာပါဒါဟာအမေရိကန်လူထုကိုအကျိုးမပြုနိုင်ပါဘူးဌာနတွေတော်တော်များများကအဲ့ဒီလိုဖြစ်နေပါတယ်ဆိုတော့မတူကွဲပြားတဲ့အခြေအနေတွေနီးပညာတွေကိုဘယ်လိုအသုံးချမလဲဆိုတာဟာအရေးကြီးတယ်လို့ထင်ပါတယ်
ဒါပေမဲ့လည်းတွေ့ကြုံရမယ့်စင်ကော်မှုတွေကတော့စိုးရင်စရာကောင်းတယ်လို့ Harvard Tech သို့ Democratic အုပ်ချုပ်ရေးနဲ့ပြုပြင်ပြောင်းလဲရေးဆိုင်ရာဌာနက Stephen Goldsmith ကပြောပါရယ
် You have bureaucratic
bureaucracy ရန်ရလွတ်တော်ဆိုင်ရာနဲ့တခြားရှုပ်ထွေးလာတဲ့ပြဿနာတွေကိုအစိုးရထိပ်ပိုင်းအတွင်းကနေအပြောင်းလဲလုပ်ဖို့ကြိုးစားနေတာကိုတွေ့ရတာဟာသူတို့တကယ်ပဲလုံနိုင်မယ်စီတော်မျိုးမျှော်လင့်ချက်ပေးတယ်လို့ထင်ပါတယ
်အခုလိုဌာနသစ်ဖွဲ့စည်းလိုက်တာဟာအမေရိကန်လူထုရဲ့ဘဝမြင့်တင်ဖို့နဲ့အလုပ်ကိုင်တွေပိုဖန်တီးဖို့ဖြစ်တယ်လို့လည်းဆိုပါတယ်ဒါအပြင်အစိုးရကြီးကြပ်လှုပ်ဆောင်နေတဲ့နေရာတချို့ကိုအယက်သားလုပ်ငန်းရှင်တွေအနေနဲ့လွှဲပြောင်းလုပ်ပိုင်ခွင့်ရှိဖို့အစရာတွေကိုလည်းအကြံပြုသွားမှာပါဂျယ်ရက်ကူရှနာဟာအခုဖွဲ့စည်းလိုက်တဲ့ဌာနသစ်အပြင်အရှေ့အလယ်ပိုင်းငင်းငယ်ရင်းနဲ့တရုတ်မက္ကဆီကိုစတဲ့နိုင်ငံတွေနဲ့ပတ်သက်ပြီးသမရရဲ့အကြီးတန်းအကြံပေးတာဝန်တွေကိုလည်းယူထားသူဖြစ်ပါတယ်ခင်ဗျာ
ကိုအောင်အောင်ပါရှင်ကွန်ပျစီအတုအပတွေမူပိုင်ခွင့်ချိုးဖောက်တာတွေတိုးလာမဲ့အခြေအနေရှိနေတဲ့အကြောင်းကိုလည်းစူးစီးတင်ပြပေးချင်ပါတယ်အဝိထွေတွေကဆက်လို့လျှက်စစ်ပစ္စည်း NDA ဖြစ်စင်နိုင်တဲ့ဈေးဝါနဲ့အလှကုန်ပစ္စည်းတွေအစုံကုန်ပစ္စည်းမျိုးစုံကိုအတုလုပ်ပြီးမူပိုင်ခွင့်ချိုးဖောက်ထုတ်လုပ်တာတွေကိုတရုတ်နိုင်ငံကအဓိကလှုံ့ဆော်နေပြီးလာမယ့်ဆယ်စုနှစ်အတွင်းကမ္ဘာတဝန်ကုန်ပစ္စည်းအတုထုတ်လုပ်မှုတွေနဲ့မူပိုင်ခွင့်ချိုးဖောက်မှုတွေပိုတိုးလာနိုင်ပွဲရှိတယ်လို့သုံးသပ်သူတွေကပြောပါတယ်ဒီလိုအတုအပထုတ်လုပ်ရောင်းချတဲ့စီးပွားရေးလုပ်ငန်းတွေကိုနီးလန်းမျိုးစုံနဲ့နှိမ်နှင်းဖို့အစိုးရတွေနဲ့စီးပွားရေးလုပ်ငန်းတွေကစူးစမ်းနေရတဲ့အကြောင်း VOA သတင်းတောက် Ron Corban ပေးပို့တဲ့သတင်းကိုမတ်ခင်ဖြူထွေးကပြောပြပေးပါမယ်
။ကုန်ပစ္စည်းအတုအပတွေနဲ့မူပိုင်ခွင့်ချိုးဖောက်လုပ်ကိုင်တဲ့ကမ္ဘာတဝန်စီးပွားရေးလုပ်ငန်းတွေရဲ့တန်ဖိုးဟာလာမယ့်2022ခုနှစ်ကျရင်ဒေါ်လာ 1.3 ထရီလီယံအထိတိုးလာနိုင်တယ်လို့နိုင်ငံတကာကုန်ပစ္စည်းအမှတ်စိတ်ဆိုင်ရာအဖွဲ့ INTA နဲ့နိုင်ငံတကာကုန်သွယ်ကြီးများအသင်းတို့ပူးတဲ့ထုတ်ပြန်တဲ့အစဉ်ကန်စာထဲမှာခန့်မှန်းချပါရယ်။ပြည်ကြတဲ့2015ခုနှစ်အတွင်းကမ္ဘာတဝန်ကုန်ပစ္စည်းအထုထုတ်လုပ်ရောင်းချတဲ့ဈေးကွက်တန်ဖိုးဟာ 1.9 ဘီလီယံထိရှိခဲ့ပါတယ်။ကုန်ပစ္စည်းအထုထုတ်လုပ်မှုတွေဟာစီးပွားရေးလည်ပတ်မှုတွေရဲ့တစိတ်တပိုင်းဖြစ်လာပြီးဒီလိုကုန်ပစ္စည်းအထုတွေကိုအချိန်မြင့်ထုတ်လုပ်မှုတွေကကမ္ဘာလုံးဆိုင်ရာဖြန့်ကျက်လှုပ်ဆောင်တဲ့စီးပွားရေးတရဖြစ်လာနေတယ်လို့သုံးသပ်သူတွေကပြောပါတယ်။ကြာပြင်းစေးဝါတဲ့ကုန်ပစ္စည်းအထုတွေဟာလူလူကျန်းမာရေးနဲ့ဘေးကင်းလုံခြုံမှုအတွက်အကြီးအကျယ်အန္တရာယ်တရဖြစ်နေတဲ့အကြောင်းမူရင်းစေဝါနဲ့ရာဇဝတ်မှုနှိမ့်နှင်းဆိုင်ရာကုလသမဂ္ဂအဖွဲ့ UNODC ကလည်းမကြသေးခင်ကအစင်ကစားထုတ်ပြန်သတိပေးထားပါတယ်။ဒီလိုကုန်ပစ္စည်းအထုအပတွေနဲ့မူပိုင်ခွင့်ချိုးဖောက်တဲ့ထုတ်လုပ်ရောင်းချမှုတွေကိုတော့အရှိအာရှဒေသအထူးသဖြင့်တရုတ်နိုင်ငံမှာအဓိကလှုပ်ဆောင်နေတာပါ။2010ခုနှစ်အတွင်းကမ္ဘာတဝန်သိမ်းဆည်းရမိတဲ့ကုန်ပစ္စည်းအထုတွေရဲ့85ရာခိုင်နှုန်းလောက်ဟာအရှိအာရှနိုင်ငံတွေအထူးသဖြင့်တရုတ်နိုင်ငံမှာထုတ်လုပ်တဲ့ပစ္စည်းတွေဖြစ်တယ်လို့ UNODC နဲ့ကမ္ဘာအကောက်ခွန်အဖွဲ့တို့ကခန့်မှန်းချပါတယ်။ကုန်ပစ္စည်းအထုထုတ်လုပ်မှုတွေရဲ့အထူးပြဿနာဟာတရုတ်နိုင်ငံပဲဖြစ်တယ်လို့ဩစတြေးလျနိုင်ငံအခြေစိုက်ထုတ်ကုန်ပစ္စည်းများဘေးကင်းလုံခြုံရေးဆိုင်ရာအဖွဲ့ UBB ရဲ့အမှုဆောင်အရာရှိချုပ်ဂျွန်ဟူစတန်ကပြောပါရယ်
The Chinese counterfeiter can now copy the best packaging. They can they actually put holograms.
တယောက်ကမစီသူထုတ်လုပ်သူတွေဟာအခုဆိုလို့ရှိရင်သူရဲ့ပစ္စည်းတွေကိုပစ္စည်းအစ်စ်နဲ့တပုံစံနဲ့တူအောင်လို့အကောင်းဆုံးပုံတွေထုတ်လုပ်နိုင်ကြပါတယ်။ပစ္စည်းစစ်မစစ်ဖော်ပြတဲ့အသားတစိ့တွေကိုလည်းအချို့မူရင်းကုန်ပစ္စည်းပိုင်ရှင်တွေတောင်မှမလုပ်ရသေးတဲ့အသားတစိ့တွေကိုသူတို့ကလုံနိုင်ကြပါတယ်။ဆိုတော့ဒီပစ္စည်းအတုတွေကိုသိအောင်လုပ်ဖို့ဆိုလို့ရှိရင်အတုနဲ့အစစ်ခွဲခြားစစ်ဆေးနိုင်မဲ့မူရင်းထုတ်လုပ်မှုနည်းပညာအစစ်အမှန်ကိုဖော်ထုတ်နိုင်ဖို့လိုပါတယ်။ဒါပေမဲ့ကမ္ဘာတစ်ဝှမ်းမှာဒီလိုမျိုးခွဲခြားနိုင်တဲ့နည်းပညာနေပါလွန်းတာကိုလည်းမယုံနိုင်စရာကောင်းလောက်အောင်တွေ့ရမှာပါ။
စီဝါရီကိုအထူးထုတ်လို့ရမှာတော့အိန္ဒိယနဲ့တရုတ်နိုင်ငံတွေမှာအများဆုံးထုတ်လို့တာဖြစ်ပြီးဒီအထဲမှာဆိုရင်လည်းတရုတ်နိုင်ငံကတော့ထိတ်ဆုံးကရှိနေတယ်လို့ UNODC အဖွဲ့ကပြောပါတယ်။ကမ္ဘာတဝန်းသိမ်းဆည်းရမိတဲ့စီဝါအတုတွေရဲ့60ရာခိုင်နှုန်းဟာတရုတ်နိုင်ငံမှာထုတ်လို့တာလို့ဆိုပါတယ်။တကယ်လို့ဒီစီဝါအတုတွေကိုတရုတ်နိုင်ငံမှာနှိမ်နှင်းလိုက်ရင်တော့အဓိကထုတ်လို့မှုတွေကတော့ရပ်သွားမှာမဟုတ်ပဲမြောက်ကိုရီးယားမြန်မာနဲ့ဗီယက်နမ်လိုတခြားနိုင်ငံတွေကိုပြောင်းရွှေ့သွားနိုင်တယ်လို့လည်းဆိုပါတယ်။ဒါကြောင့်ကုန်ပစ္စည်းတွေကိုထုတ်လုပ်တဲ့နေရာတွေမှာဒါမှမဟုတ်ဖြန့်ဝေရောင်းချတဲ့လမ်းကြောင်းတွေကိုအဓိကနှိမ်နှင်းဖို့လိုအပ်နေတာပါဒီလိုနှိမ်နှင်းနိုင်ဖို့အတွက်အစိုးရတွေနဲ့တရားဝင်စီးပွားရေးလုပ်ငန်းတွေကကြိုးစားနေတာမှာတော့ထိုင်းနိုင်ငံမှာဆိုရင်ကုန်ပစ္စည်းအထုထုတ်လုပ်ရောင်းချတဲ့နေရာတွေကိုဝင်ရောက်စီးနှင်းရှာဖွေမှုကြီးတွေပုံမှန်လုပ်ဆောင်လို့ရှိပါတယ်ကျန်းမာရေးနဲ့ပတ်သက်တဲ့အခက်အခဲစိန်ခေါ်မှုတွေအဓိကကြုံနေရတဲ့ကမ္ဘောဒီးယားနိုင်ငံမှာတော့စီးပွားထုတွေကအဓိကပြဿနာဖြစ်နေတာပါသိမကြခင်ကပဲတရားမဝင်စည်းဆိုင်60ကျော်ကိုကမ္ဘောဒီးယားပြည်ထရေးဝန်ကြီးဌာနကပိတ်ပစ်ခဲ့ရပြီးအမေရိကန်ဒေါ်လာအထုထုတ်လုပ်မှုတွေကိုလည်းနှိမ်နှင်းခဲ့ပါတယ်။ဗီယက်နမ်နိုင်ငံမှာဆိုရင်တော့အလောက်ကုန်ပစ္စည်းအထုတွေဈေးကွက်ထဲကိုအကြီးအကျယ်ထိုးပေါက်လာနေတာကြောင့်အလောက်ကုန်ပစ္စည်းအမျိုးအစား30ကျော်ဖြတ်ဝေမှုတွေကိုကျန်းမာရေးဌာနကရပ်ဆိုင်းခဲ့ပါတယ်။တရုတ်နိုင်ငံကဝင်လာတဲ့ကုန်ပစ္စည်းအထုတွေကြောင့်ဗီယက်နမ်စီးပွားရေးလုပ်ငန်းတွေအတွက်ဒေါ်လာတန်ပေါင်းများစွာဆုံးရှုံးစေတယ်လို့ဆိုပြီးတော့လည်းဗီယက်နမ်စီးပွားရေးလုပ်ငန်းရှင်တွေကမကြေမနက်ပြောဆိုထားပါတယ်။YBB အဖွဲ့ကမစ္စတာဟျူစတန်ကတော့ကွန်ပျူတာအတူတွေကိုရှာဖွေနိုင်နိုင်ဖို့ဆိုရင်အမှန်တကယ်နိုင်နိုင်နိုင်ပဲထိရောက်တဲ့နည်းပညာတွေတိုးမြင့်လှုပ်ဆောင်ရလိမ့်မယ်လို့အကြံပြုပြောဆိုထားပါတယ်ရှင်
။မက်ခင်ဖြူထွေပြောပြပေးခဲ့တာပါ။မကြာခင်ညနေ9နာရီမှာတော့ VOA ရုပ်မြင်သံကြားအစီအစဉ်ကို Asia Set 7 ဂျိုရုကနေတိုက်ရိုက်ထုတ်လွှင့်ပေးမှာပါ။နောက်2နာရီအကြာည9နာရီကနေ10နာရီအထိရေဒီယိုအစီအစဉ်တွေကိုတော့လိုင်းဒိုမီတာ24 25 32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒုတိယပိုင်းရေဒီယိုအစီအစဉ်မှာတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေအပြင်အပတ်စဉ်အမေရိကန်နိုင်ငံရေးအကြောင်းသိကောင်းစီရနဲ့တိုက်ရိုက်လေးလိုက်အစီအစဉ်ကိုလည်းဆွေးနွေးချမှာပါရှင်။နိုင်ငံတကာသတင်းအချင်းချုပ်ကိုကိုအောင်လွင်ဦးကကြေညာပေးပါဦးမယ်ရှင
်အမေရိကန်သမ္မတဘရက်အိုဘားမားလက်ထက်ကပြဋ္ဌာန်းထားတဲ့ပတ်ဝန်းကျင်ထင်သေးရေးစည်းမျဉ်းတွေကိုဖျက်သိမ်းမဲ့အမေရိကန်ဒီကနေ့သမ္မတဒေါ်နယ်ထရမ့်လက်မှတ်ရေးထိုးထုတ်ပြန်မှာဖြစ်တဲ့အကြောင်းသမ္မတအင်ဂျီလိုတာဝန်ရှိသူတွေကပြောဆိုပါတယ်စီးပွားရေးအတွက်အဓိကရည်ရွယ်ထုတ်ပြန်တဲ့အမေရိကန်ပတ်ဝန်းကျင်ထင်သေးဆက်ချောက်ရင်အမေရိကန်မှာစွန့်ရင်တွန်းမြင့်ထုတ်လုပ်သွားနိုင်မှုသမ္မတထရမ့်ကယုံကြည်ထားတဲ့အကြောင်းလဲအင်ဂျီလိုအစ်မြင့်ရရှိသူကသတင်းနောက်တွေကိုပြောဆိုထားတာပါအမေရိကန်ဘူဆူရဲ့လုပ်ငန်းတွေကိုအောင်မြင်တဲ့စီးပွားရေးလုပ်ငန်းတခုလိုလက်ပတ်နိုင်အောင်ရွေးပြီးသမ္မတဒေါ်နယ်ထရမ့်ကသမက်ဖြစ်သူကိုကြီးကြပ်ဖို့တာဝန်ပေးလိုက်ပါတယ်။သမ္မတထရမ့်ရဲ့သမီးဖြစ်သူအီဗန်ကာရဲ့ခင်မွန်းဖြစ်တဲ့ဂျယ်ရက်ခူရှနာကိုအင်ဂျီရိုရဲ့စမ်းသစ်တီထွင်မှုဆိုင်ရာရုံးမှာကြီးကြပ်ဖို့တာဝန်ပေးရခဲ့တာပါ။ရုရှားနိုင်ငံမှာထင်ရှားဆုံးတက်ခန့်ခေါင်းဆောင်ကိုမချာသေးရင်ကအားရီလိုက်စားမှုတက်ဖြစ်ရေးနိုင်ငံတော်ဆန္ဒပြပွဲမှာဦးဆောင်မှုတွေထောက်နိုင်အပြစ်ပေးလိုက်ပါတယ်။အားရီလိုက်စားမှုတက်ဖြစ်ရေးအင်တာနက်ဘလော့ဂါဖြစ်စီယုံသူဖြစ်တဲ့ Alexei Navalny ကိုမော်စကိုမြို့မှာရဲတွေကိုခုခံမှုတရားမဝင်ဆန္ဒပြပွဲတွေကိုစီစဉ်မှုနဲ့တရားရုံးကထောက်နှံ15ရက်နဲ့ဒေါ်လာ350လောက်နဲ့ညီမျှတဲ့ရုရှားရူဘယ်ငွေ2000ယန်တက်လိုက်တာဖြစ်ပါတယ်။တောင်ကိုရီးယားနိုင်ငံမှာလူပေါင်း300ကျော်သေဆုံးခဲ့တဲ့2014ခုနှစ်ကဂရုသင်းမောနစ်မြုပ်မှုမှာပျောက်ဆုံးနေသူတူဖြစ်နိုင်တဲ့အလောင်းတစ်လောင်းကိုတွေ့ရှိတဲ့အကြောင်းတာဝန်ရှိသူတွေကပြောပါတယ်။ပြီးခဲ့တဲ့သတင်းပတ်ထဲပြန်လည်ဆက်ယူခဲ့တဲ့သင်းမောပြည့်ရှိရာနေရာမှာပဲအလောင်းကိုရှာတွေ့ခဲ့တာလို့တောင်ကိုရီးယားရေရောက်သွားလာရေးဝန်ကြီးဌာနကဒီကနေ့ပဲပြောဆိုလိုက်တာဖြစ်ပါတယ်
။သတင်းချင်းချုပ်ကိုကိုအောင်လွင်ဦးကြီးညာပေးခဲ့တာပါ။ဒီညနေခင်းအစည်းအဝေးထုတ်လွှင့်ရမှုကမက်ခင်ဖြူထွေးဖြစ်ပါတယ်။အင်ဂျင်နီယာကပက်ထရစ်ဒီယာဖြစ်ပါတယ်ရှင်။VOA American အသံညနေခင်းမြန်မာဘာသာအစီအစဉ်တွေကိုတော့မြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ16 19 25တို့ကနေထုတ်လွှင့်ပေးခဲ့တာပါ။နောက်2နာရီအကြာည9နာရီကနေ10နာရီအထိအစီအစဉ်မှာပြန်ပြီးတော့ဆုံးတွေ့ချရအောင်ပါရှင်။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုနားဆင်တဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်။
This program has come to you from the Voice of America, Washington.